ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲတွေအတွင်းထောင်ခံရှိတဲ့တိုင်းရင်းသားလူငယ်တွေဟာပြည်လမ်းမပေါ်က Novotel Hotel မှာစုဝေးပြီးအမေရိကန်တန်ယုံကိုချီတက်ဆန္ဒပြခဲ့ကြတာပါ ဆန္ဒပြပွဲကိုချင်းချောင်းသားလူငယ်တွေကဥဆောင်ပြီးကရင်ကချင်ရှမ်းတောင်ယိုနာကစတဲ့တိုင်းရင်းသားလူငယ်တွေလည်းပါဝင်ခဲ့ကြပါတယ်ဒီဆန္ဒပြပွဲမှာပါဝင်တဲ့ချင်းလူငယ်အဖွဲ့ကစလိုင်းထောင်းထောင်းကတိုင်းရင်းသားတွေရဲ့အတန်ကိုအမေရိကန်တန်မတ်ထံကတဆင့်ပေါ်ထုတ်ဖို့ရည်ရွယ်တာဖြစ်ကြောင်းနဲ့အဓိကတောင်းဆိုခဲ့တဲ့အချက်တွေကိုအခုလိုပြောပါရစေ
။ကျွန်တော်တို့ဒီနေ့ကျတော့အချက်၅ချက်နဲ့တွေ့ရပေါ့နော်။ဒီအဆရာနာရှင်စနစ်ကျွန်တော်တို့အလိုမရှိဘူးတက်ရဲ့အနာတိတ်မှုအလိုမရှိဘူးပြီးရင်2000ရဲ့အခြေခံဥပဒေဖျက်သိမ်းပေးပြီးမှဒီတိုင်းသားတွေလိုလားတဲ့ Federal Democracy စနစ်နဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေအသစ်ပြန်ရေးဆွဲပေးဖို့ရဲ့နိုင်ငံခန်းဆောင်နေတဲ့နိုင်ငံရေးကျင်းသားအလုံးလွှတ်မြောက်ပေးဖို့ဒီကျွန်တော်တို့ဟောပါတယ်ဟုတ်
ရွေးကောက်ပွဲလုပ်ငန်းစဉ်မှာအာဏာချက်တွေကိုအကြောင်းပြပြီးစစ်တပ်ကအာဏာသိမ်းတဲ့လုပ်ရဟာလက်ခံနိုင်စရာမရှိတာကြောင့်ကန့်ကွက်ဆန္ဒပြရတာလို့လဲစလိုင်းထောင်းထောင်းကပြောပါတယ်
ကျွန်တော်တို့အားလုံးရဲ့လောလောဆယ်ပထမဆုံးလုပ်ဖို့ကတော့ဒီပြည်သူတွေရွေးချယ်တဲ့အဖွဲ့ကိုပေါ့နော်ဒီလိုပုံစံနဲ့အာဏာသိမ်းတာကတော့လုံးဝမဖြစ်သင့်ဘူးလို့ကျွန်တော်တို့မြင်တယ်ပြင်တခြား UEC ကိစ္စတွေသူတို့လုပ်ရင်လည်းဒီတခြားနေလားနဲ့အာဏာသိမ်းတဲ့နေလားမဟုတ်ပဲနဲ့လှုပ်ချင်းလှုပ်ပါဒီကျွန်တော်တို့အနေနဲ့ဒီလက်နက်ကိုအောက်ကိုပေးမှအာဏာသိမ်းတာတော့လုံးဝဘယ်လိုမှလက်မခံဘူးပေါ့နော်ပြီးရင်ကျွန်တော်တို့ဒီကိစ္စကဒီ NLD ပါတီနဲ့တိသတ်နဲ့ဆိုင်တဲ့ဟာမဟုတ်ဘူးကျွန်တော်တို့ဆိုရင်လည်း NLD ပါတီကိုဝေဖန်ခဲ့တယ်အာမရခဲ့တာအများကြီးရှိတယ်အခုချိန်မှာလည်းအာမရတာတချို့အများကြီးရှိတယ်ဒါပေမဲ့ဒီအယက်သားဆူရကိုကျွန်တော်တို့လိုချင်တယ်ဒါပါတီနိုင်ငံရေးနဲ့လုံးဝမဆိုင်ဘူးစစ်ရဲ့အာဏာသိမ်းမှု dictatorship ဆိုတာလုံးဝမလိုလားပါဘူးဟုတ်
ဆန္ဒပြပွဲမှာပါဝင်တဲ့ကရင်လူငယ်ကွန်ရက်ကနော်အက်စတာချစ်ကတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့စစ်အာဏာရှင်စနစ်ဖျက်သိမ်းရေးအတွက်ပါဝင်ခဲ့တာဖြစ်ကြောင်းပြောပါတယ်
။အဓိကထားတာကဒီဖက်ဒရယ်ပြည်ထောင်စုပေါ့နော်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ရပြီးတော့ဒီဟာရှင်ဖက်စီကိုဖျက်သိမ်းဖို့ရပြီးတော့စစ်အာဏာရှင်စနစ်ဖျက်သိမ်းဖို့ပေါ့နော်။ဒီဟာကမတော်တိုင်းလာရဲ့ပဲတည်ဆောက်ရေးလုံးလို့မရဘူး။လက်ရှိဖြစ်နေတဲ့ရှင်နေမှာဆိုရင်ဒီမှာမှရှိရပေါ့နော်။ဘာတိုင်းတိုင်းလည်းပူပေါင်းဖို့လိုရပေါ့နော်ဆိုတော့ကျွန်တော်တို့တိုင်းတိုင်းတွေပဲဒီဟိုအထူးသဖြင့်ကရင်လို့ဆိုဆရာလာရှင်ကြီးကိုဖြီးဆန်လာတာညင်းဆန်ပြီးတုတ်ပြန်လာတော်လန်လာတာ190ကျော်ပြီဒါလည်းမရသေးဘူးပေါ့နော်ဆိုတော့ဒါကိုကြည့်ချင်အဖြစ်ကျွန်တော်တို့စီလုံးမှုမရှိလို့ရှိရင်တော့ကျွန်တော်တို့ဖုံရံသူတော့ချိန်မုန်းလိုက်မှာမဟုတ်ဘူးပေါ့နော်
ဒီကနေ့ဆန္ဒပြပွဲမှာတိုင်းရင်းသားလူငယ်ထောင်နဲ့ချီပြီးပူပေါင်းပါဝင်ခဲ့ကြောင်းနဲ့ဒီတဲ့ပို့ပြီးစုစည်းဖို့လိုအပ်ကြောင်းလည်းဆက်ပြောပါတယ်။တိုင်းရင်းသားလူငယ်တွေဟာအမေရိကန်တန်ယုံရှိမှဟောပြောဖို့ပြင်ဆင်ခဲ့ပေမဲ့ဆန္ဒပြသူတွေများပြားပြီးနေရာမရတဲ့အတွက်ဟောပြောနိုင်ခြင်းမရှိခဲ့ပါဘူး။ချင်းလူငယ်အဖွဲ့ကတော့တန်ယုံကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။ဒီကနေ့တက္ကသိုလ်ရိပ်သာလန်ကအမေရိကန်တန်ယုံရှိမှအစိုးရဝန်ထမ်းတွေအပါအဝင်တောင်းနဲ့ချီတဲ့ပြည်သူတွေစုယုံပြီးကြွေးကြော်တန်တွေဟစ်အော်ဆန္ဒပြခဲ့တယ်လို့ရဲတပ်ဖွဲ့ကလည်းအဓိကလူစုယုံရာလှဲတန်းနဲ့ဆက်သွယ်ထားတဲ့တက္ကသိုလ်ရိပ်သာလန်ပိုင်းကိုပိတ်ဆို့ဟန်တာတာတွေရှိခဲ့ပါတယ်